မြန်မာနိုင်ငံမှာဆေးရနာတင်ခဲ့တာရက်ပေါင်း40ကျော်ရှိလာနေပြီမဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ဒီတဲ့ဝန်ထမ်းတွေရဲ့အကြမ်းမဖက်အာဏာဖီဆန်ရေး Civil Disobedience Movement CDM လှုပ်ရှားမှုမှာပြည်ရင်းကဝန်ထမ်းတွေပူးပေါင်းပါဝင်နေတယ်လို့ပြည်ပမြန်မာတန်ရုံဝန်ထမ်းတွေလည်းဆက်ပြီးတော့ပူးပေါင်းပါဝင်နေကြပါတယ်။မနေ့တုန်းကတော့မြန်မာတန်ရုံပါရီမြို့မှာဒုတိယအတွင်းဝင်ရာထူးနဲ့တာဝန်ထမ်းဆောင်နေတဲ့ဒေါ်ဝွေဖြိုးချစ်နဲ့ဒေါ်ဖီဂရေ့စ်မီတို့နှစ်ဦးက CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်ကြောင်းသူတို့ရဲ့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြပါတယ်။အခုလို CDM လှုပ်ရှားမှုမှာပါဝင်လာတဲ့ဒေါ်ဝွေဖြိုးချစ်ကို VOE ကဆက်သွယ်မေးမြန်းလာမှာတော့သူကဒီလှုပ်ရှားမှုမှာပါဝင်လာရတဲ့အကြောင်းကိုအခုလို့ပြောပါတယ
်။မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီရရှိရေးကိုဦးတည်ပြီးစီးလုံးညီညွတ်စွာဆောင်ရွက်နေကြတဲ့အများပြည်သူအားလုံးအတွက်ခွန်အားတရဖြစ်မယ်လို့ယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်မအနေနဲ့ CDM မှာပါဝင်ဖို့ဆုံးဖြတ်ခဲ့ခြင်းဖြစ်ပါတယ်ရှင်။ CDM လှုပ်ရှားမှုကိုရုံးမတက်ဖဲပြုလုပ်သွားမှာဖြစ်ပါတယ်ရှင်
။သူနဲ့အတူ CDM လှုပ်ရှားမှုမှာပူးပေါင်းလာတဲ့ Dorothy Grace Mee ကလည်းသူအနေနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားအားလုံးနဲ့အတူတသားရေးရှိကြောင်းဖော်ထုတ်ခြင်းတဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ပြောပါတယ်
။ဆိုတာပြည်သူတွေကိုကောက်ွယ်ပေးရမယ်တောင်းရှိပါတယ်။အပြစ်မဲ့ပြည်သူတွေကိုနေစင်နဲ့အကြမ်းဖက်နေနေတပ်ဖြတ်နေတဲ့ယခုလိုလုပ်ရက်တွေကိုစန့်ကျင်တဲ့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ရခြင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားများအားလုံးနဲ့အတူထပ်တူထမ်းများရှိကြောင်းကိုဖော်ထုတ်ခြင်းနဲ့တောင်းအပ်ရအနေနဲ့ကဲ့သို့ CDM လိုအပ်ခြင်းဖြစ်ပါတယ်
။အခုလက်ရှိပြည်ပမြန်မာနိုင်ငံတန်ရုံတွေတဲ့ American နိုင်ငံ Washington မြို့တော် New York Los Angeles အပြင် Japan Israel Germany နိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံတွေကဝန်ထမ်းတချို့နဲ့ Geneva မြို့မြန်မာနိုင်ငံကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်။မြန်မာပြည်သူတွေဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရအပေါ်အာဓမ္မအာဏာသိမ်းယူခဲ့ပြီးငြင်းငြင်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအတွေ့ဆိုရင်ဝန်းနေမိတယ်လို့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပြည်ပရောက်တာဝန်ထမ်းတွေကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြတယ်လို့လွတ်လပ်ပြီးတော့တရားမျှတတဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့နဲ့နိုင်ငံတော်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံဖို့လဲတောင်းဆိုထားကြပါတယ်အခုလိုအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်လာရတာကနိုင်ငံသားတယောက်ရဲ့ဆန္ဒကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ပြတာတာဖြစ်ပြီးယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လည်းသူတို့ရဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြထားပါတယ်ရှင်။